တင်တော်ဝင်းမင်းပါဖွဲ့စည်းပုံဥပဒေတွေကိုလိုက်နာမှုမရှိတဲ့အခါဖျက်သိမ်းခဲ့ရတယ်လို့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့ကြေညာချက်ဟာဘာရွယ်ချက်ပါလဲအဆိုးဆုံးအချိန်လေးဖြစ်မလာအောင်ဘာတွေလုပ်သင့်ပါလဲဆိုတာကို MIPS မြမငင်းချိုင်းနဲ့လုံခြုံရေးအင်စတီကျူအမှုဆောင်ဒါရိုက်တာဒေါက်တာမင်းစောဦးကိုမေးရမှာသူကအခုလို့စပြောပါတယ
်တမတော်ဘက်ကရင်းတဲ့အနေအားပေါ့နော်လက်ရှိရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အငင်းပွားပွဲဖြစ်နေတဲ့ကိစ္စတွေကိုသူတို့ဘက်ကပြောတဲ့ဟာတွေကိုပေါ့နော်ဒီ UEC နဲ့အစိုးရဘက်ကတောက်ကြမှုမရှိဘူးအရေးကိုမရှိဘူးဆိုတော့အပေါ်မှာဒါဥပဒေကိုလေးစားလိုက်နိုင်မှုမရှိဘူးဆိုတဲ့ဟာကိုပြောတာတစ်ပိုင်းရှိတယ်နောက်တစ်ပိုင်းကတော့အကယ်၍အဲ့လိုမျိုးလေးစားလိုက်နိုင်မှုမရှိဘူးဆိုလို့ရှိရင်တော့ဒါကနောက်ဆုံးအစ်ကတမတော်အနေနဲ့အာဏာသိမ်းလို့ရနိုင်တယ်ဆိုတော့အထူးပြောတယ်ဆိုတဲ့သဘောနဲ့ပါမှာ
ဟုတ်ကဲ့အဲ့တော့ဒီမတက်ခင်ကပဲတမတော်ပြောကြရဗိုလ်ချုပ်စောမင်းထွန်းကလည်းပေါ့နော်တမတော်အာဏာမသိမ်းဘူးလို့မမှတ်နိုင်ကြအောင်သူပြောတဲ့နေရာမှာဒီသေးဥတွေကိုတိကထားပြီးကြောသွားတာမို့ဒါကဘလို့ဆိုလိုပြီးတော့အခုကံဝေးဥစည်းချုပ်ဥပဒေကြောင်းရပြောတာနဲ့ရောဟိုဘလို့ဆက်ဆက်တာကိုတွေ့နေလဲ
အခြေခံဥပဒေမှာလည်းအရေးပေါ်အခြေအနေဆိုတဲ့ဟာမျိုးကိုကြီးညာပြီးတော့ပေါ့နော်ဒီတမတော်ကနေအာဏာယူနိုင်တယ်ဆိုတဲ့ဟာနဲ့ပတ်ပြီးတော့ချိန်ဆထားရမယ်ရှိလားအဲတော့ကျွန်တော်ကအခုတမတော်တော်ကပြောနေတယ်တော်ရှင်ကအစိုးရဘက်ကဘာမှမတုံ့ပြန်ဘူးရွေးချယ်ဘက်ကဘာမှမတုံ့ပြန်ဘူးဆိုလို့ရှိရင်ဒါတို့တစ်ဆင့်ချင်းတက်မယ်ဆိုတဲ့သဘောထားတွေမျိုးနဲ့ပြောထားတယ်ဆိုတော့ဒါတို့တရားတော့ပေါ့နော်ဟိုအရက်ဖက်စစ်ဖက်ဆက်ဆံရေးမှာတင်းမာမှုကအထုထိတ်ကိုဖြည်းဖြည်းချင်းရောက်လာပြီဆိုတာတော့ဘူးပြီးတည်လာတာ
ဟုတ်ကဲ့ဒီနေရာမှာကဒီအရေးပေါ်အချိန်နဲ့ကြီးညာအာဏာယူဖို့ဆိုတာမှာကာကွယ်ရေးနဲ့လုံခြုံရေးကောင်စီခေါ်တာပေါ့နော်ဒါကကာကွယ်ရေးဥစည်းချုပ်ကတည်ရဲ့လို့လို့မရပဲနဲ့ဒီသမရကပဲခေါ်လို့ရတာမျိုးဆိုတော့အခုကာကွယ်ရေးဥစည်းချုပ်ပြောတဲ့နေရာမှာလေဖွဲ့စည်းပုံမှာဖြတ်နိုင်တယ်ဆိုတဲ့နေရာမှာ1962နဲ့1988တုန်းကလည်းအလားတူဖွဲ့စည်းပုံတွေကိုဖြတ်ခဲ့တယ်လို့ကာချုပ်ကပြောခဲ့တာကဘလောက်ထိစိုးရိမ်ကြရရှိတယ်
ဘလောက်ကြီးပြောတဲ့အစီအစီရောက်သွားပြီဆိုတာကတော့ဒါတင်းမာမှုရဲ့ဟိုအထုထိတ်ရောက်ခါနေနေပေါ့နော်ကျွန်တော်တို့အာလီဝါနီပေါ့နော်ဒီဂျိုတင်အပီပေးစနစ်တွေမှာဒီလိုမျိုးနိုင်ငံတော်ရဲ့အကြီးအကျယ်တွေတမတော်အကြီးအကျယ်တွေကဒီလိုစကားမျိုးတွေကိုပြောလာပြီဆိုလို့ရှိရင်ဒီပုံက serious ဆီပေါ့နော်ဒီတကယ်ကိုဒါကိုဟိုအရေးတယူနေစင်စားပြနေကြိုတင်ချက်ပြီးစနစ်တွေဖြစ်ပြတော့ကြောင့်လည်းတော်တော်များနိုင်ငံတွေမှာဒီဥဒီလိုမျိုးအာဏာသိမ်းမှုတွေမဖြစ်လာခြင်းမှာကြိုတင်အပီပေးစနစ်ချက်တွေရှိတယ်အဲ့ဒီမှာအဲ့လိုမျိုးတွေပါတယ
်ဟုတ်ကဲ့အဲ့တော့အခုတို့ဒီတင်းထန်တဲ့အစ်စ်မျိုးမှာအစိုးရဘက်ကရောဘယ်လိုဖြေရှင်းပေးတယ်လဲ
တမတော်ကရွေးကောက်ပွဲရလဒ်ကိုသူက challenge လုပ်တာတဲ့ရွေးကောက်ပွဲမှာဖြစ်ခဲ့တယ်ပေါ့နော်သူတို့ရဲ့အခေါ်အဝေါ်ရတော့ပုံမှန်မှုတွေပေါ့နော်အဲကျွန်တော်တို့ဒီနည်းမှာတော့ main irregularity ဆိုတာဟုတ်ပုံမှန်နဲ့နည်းတယ်ပေါ့ဒါမှ UEC နဲ့ဒီ data တွေကိုထုတ်ပေးလိုက်ကဲဆိုင်လိုက်လို့ကြည့်ကြ
ဟုတ်ကဲ့အဲ့တော့ဘာကြောင့်မလို့အခုလိုမဖြစ်ခဲ့ရလဲ
အစိုးရဘက်ကနေတဲ့အမြင်ကြတော့လေဒါကတမလို့လည်းလေးစားတဲ့ UCD ပါတီရှုံးတဲ့ဘက်ကြောင့်မလို့ဒါတမလို့ကဒီကိစ္စကိုဝင်ပြီးတော့ဟိုမဲခိုးတယ်ဒါမှမဲနေတယ်ဆိုတဲ့ပုံစံမျိုးနဲ့ပေါ့နော်ဒါဆွဆွဲတယ်ဆိုတဲ့အမြင်မျိုးရှိတယ်ဒါတစ်ဖက်ကတကယ်ကြည့်လို့ရှိရင်လည်းပေါ့နော်ဒီလိုမျိုးဖြစ်စီနေရအရင်ရွေးကောက်ပွဲက2020 2015တို့မှာမရှိခဲ့တော့ရှိခဲ့တာပဲအဲ့ဒီဟာမျိုးတွေကလေဆိုတော့ဒါဟိုနေရအားလုံးကပေါ့ဟုတ်တယ်ရှိတယ်ဒီရှိတဲ့ဟာတွေကတကယ်ဟောရလက်ကိုထိခိုက်နေလားမထိခိုက်နိုင်ဘူးလားဒီလောက်ပြန်ဆွေးနွေးကြဆိုလို့ရှိရင်ဒီပြဿနာဆော့ရှိနေပြီးသွားမယ်
ဟုတ်ကဲ့အဲ့တော့ဒီနေရာမှာပြဿနာကိုနှစ်ဖက်လုံးပါပေါ့နော်ကွက်ကွက်ကွက်ကွက်မြင်လာအောင်ဘယ်လိုရှင်းပြကြလဲ
ဒီကတော့တမလို့ဘက်ကလည်းရှိရှိလေးလေးနဲ့ပေါ့နော်အခုရလတ်ကိုအတိမတ်ပြုတယ်မပြုတယ် challenge လုပ်နေတာမဟုတ်ဘူးဘယ်ဒီပြဿနာတွေရှိတယ်ဆိုတဲ့ဟာကိုအတိမတ်ပြုပြီးဖို့တင့်တော်တယ်ဆိုတဲ့ပြည်သူတွေလုပ်ပြီးတောင်းဆိုတာဖြစ်တယ်ဆိုတဲ့ဟာရှင်းလင်းချက်အောင်ပြောပြရမယ်နော်ဟုတ်ပြီ UEC နဲ့ဟိုအစိုးရဘက်ကလည်းတပ်မတော်ဘက်ကဒီပြောတဲ့ဟာကိုလုံးဝမသိချုပ်ချုပ်ပြီးတော့ဒါတုံ့ပြန်ပြန်မလုပ်ဘူးဆိုတဲ့အလင်းသားမျိုးထက်တဲ့အချက်လက်တွေပေးသူကလည်းကိုယ်လည်းပြည်သူလူထုရောဒီရွေးကောက်ပွဲနဲ့ပတ်သက်စောင့်ကြည့်တဲ့အဖွဲ့တွေကလည်းအချက်လက်တွေကိုထုတ်ပြန်ကြည့်လိုက်တခြားနိုင်ငံတို့လုပ်ကြည့်လိုက်အခြားပြည်ကကြည့်ရတဲ့အခါမှာလည်းဟလာဝင်းကြီးထောက်ပြလို့ရတဲ့တွေလည်းအများကြီးရှိလာမယ်ဆိုရင်ဒီ top party government ကတောင်းလာမယ်ဆိုလို့ရှိရင်ဒီ tension ကလည်းဖြေလျှော့သွားတယ်ဖြစ်လာခဲ့ပြီဆိုလို့ရှိရင်တော့နိုင်ငံတကာကလည်းဖြေရပြေးတဲ့ခေတ်ကတည်းကရှိလာမယ်ပြည်တွင်းမှာလည်းမတည်ငြိမ်မှုတွေဖြစ်လာနိုင်တယ်စီးပွားရေးအခုလို covid ကြောင့်ပေါ့နော်ရဲရဲလေးတဲ့နဲ့စီးပွားရေးရတယ်အများကြီးထိုးကြသွားတယ်ပေါ့နော်အဲတော့တစ်ဖက်လုံးနေတဲ့ဒီပြဿနာကိုတကယ်ပို့ပြီးတော့မကြီးခွားပဲနဲ့ထိတ်တိုက်ရေဆိုင်တဲ့အဆင့်မရအောင်တော့စူးစမ်းပြီးမှုတော့ကျွန်တော်အနေနဲ့ကတော့မြတ်တယ်ဆက်
ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ဒေါက်တာမင်းစောဦးခင်ဗျာကျွန်တော်ဝင်းမင်းပါ